မာလီနိုင်ငံမှာအယ်ကိုင်ဒါနဲ့ဆက်ဆက်တဲ့အစ္စလာမ်စစ်သွေးကြွတွေကိုချေမှုန်းနေတာမှာပြည်သင့်တဲ့မာလီတပ်ဖွဲ့တွေနဲ့အတူပူးပေါင်းပါဝင်လာတဲ့ပထမဆုံးအာဖရိကတပ်ဖွဲ့တွေအဖြစ်ဘာကီနာဖာဆိုနိုင်ငံကကိုယ်စားလှယ်တပ်ဖွဲ့တွေဟာမာလီနိုင်ငံအလဲပိုင်းမှာဖြန့်ကျက်နေရယူထားပြီးဖြစ်ပါတယ်။မာလီနိုင်ငံမြို့တော်ဘာမာကိုကနေ155မိုင်အကွာလောက်မှာရှိတဲ့မာကာလာမြို့ကိုဒီဘာကီနာဖာဆိုကတပ်ဖွဲ့အင်အား150လောက်ရောက်ရှိလာတာဖြစ်တဲ့အကြောင်းမာလီဆူရတာဝန်ရှိသူတွေကကြာသာရင်းတွေကပြောလိုက်ကြပါတရားပလီပြန်လဲသိမ့်ပိုင်မှုမှာကူညီခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေအခြေဆိုင်ရာစခန်းနီးမှာတီတပ်ဖွဲ့တွေစုဝေးရောက်ရှိနေတာဖြစ်တယ်လို့ဘာမာကိုမှာရှိတဲ့ VOA သတင်းတောက်ကလည်းပြောပါရယ်ပြင်သစ်တပ်ဖွဲ့တွေဟာမာလီအရှိလဲပိုင်းဒေသကအန်ဆွန်ကိုမှာရှိတဲ့အစ္စလာမ်စစ်သွေးကြွတွေကိုပုံထုနေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းသူကပြောပါရယ်နိုင်ငံနိုင်ငံကတပ်ဖွဲ့တွေလည်းမာလီအရှိဘက်နယ်စပ်အနီးကစခန်းတွေကိုရောက်လာနေပြီဖြစ်တယ်လို့ဘာမာကိုကအနောက်အာဖရိကနိုင်ငံတွေကနေရောက်လာတဲ့တပ်ဖွဲ့တွေဟာပိုပြီးတော့များလာနေတယ်လို့ VOA သတင်းတောက်ကပြောပါရယ်တိကျဖြစ်ရတဲ့ခုမှာတော့မြောက်ပိုင်းမာလီကိုထိန်းချုပ်ထားတဲ့အစ္စလာမ်လက်နက်ကိုင်အဖွဲ့တွေကအဖွဲ့ခွဲတစ်ခုကသူတို့ဟာဒီသူတို့ရဲ့လှုပ်ရှားမှုကနေခွဲထွက်လိုက်ပြီးဖြစ်တဲ့အကြောင်းကြေညာပါတယ်။ Ansar Dine သဘုံအဖွဲ့ကခွဲထွက်လာတဲ့ဒီအဖွဲ့ဟာ Islamic Movement for Azawad အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြာသာရင်းတွေကကြေညာလိုက်ကြပါ။အသေးဖွဲ့စည်းလိုက်တဲ့ဒီအဖွဲ့အနေနဲ့နိုင်ငံမှာကြုံနေရတဲ့အခြေတဲတွေကိုစစ်ဆင်ညှိနှိုင်းဖြေရှာဖို့ဆန္ဒရှိတဲ့အကြောင်းထုတ်ဖော်ပြောဆိုထားတယ်လို့ဘာမာကိုမှာရှိနေတဲ့ VOA သတင်းတောက်ကပြောပါရရှင်။